မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွင်းမှုကြောင့်လူပေါင်း900ကျော်သေဆုံးနေရကြောင်းမီဒီယာတွေရဲ့ပြောကြားချက်ဟာချက်ကားပြောရတာဖြစ်ပြီးတကယ်တမ်းကထက်ဝက်လောက်ပဲရှိကြောင်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လိုင်ကကျေသပရီနဲ့ Phoenix ရုပ်သံမေးမြန်းခန်းမှာပြောကြားလိုက်ပါတယ
်။ဒီ900လောက်စီးမရှိအင်းမရှိနဲ့ပြောကြားတဲ့900လောက်သေတဲ့ကိစ္စကိုဒီမီဒီယာနဲ့ပြီးတော့ထည့်ပြောတာဒါပြတ်တော့မှုမရှိဘူးလို့ကျွန်တော်ကပြောလို့ရတယ်။တကယ်သေးတာတော့300နီးပါးလောက်တော့ရှိပါတယ်။ရဲမှလည်းသေတဲ့လူအများကြီးရှိတယ်။ရဲမှလည်း40နဲ့9ယောက်ကျွန်တော်သေခဲ့တယ်။ရဲ48ယောက်200ကျော်ထန်ရရတယ
်။တရုတ်သတင်းတောက်ဖူရှောင်ချင်းကတရုတ်နိုင်ငံဘေကျင်းကနေနေပြည်တော်ကဗိုလ်ချုပ်မှုကြီးကိုအွန်လိုင်းကနေမေးမြန်းခဲ့တာဖြစ်ပြီးဒါဟာအရတားစုဝလက်ကနေအာဏာသိမ်းယူခဲ့ခြင်းကစပြီးစစ်ကောင်စီအကြီးအကဲရဲ့ရှာရှာပါပါဖြေကြားချက်လည်းဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကချက်မှတ်ထားတဲ့အနာဂတ်အစီအစဉ်တွေကိုဆွေးနွေးထားတဲ့ဒီအင်တာဗျူးတစ်စိတ်တစ်ပိုင်းကိုတောက်ကြံနဲ့ညနေပိုင်းမှာထုတ်လွှင့်ခဲ့တာပါ။အာဏာသိမ်းလိုက်တဲ့စစ်တပ်ဟာမြန်မာနိုင်ငံကိုပါတီစုံဒီမိုကရေစီစနစ်နဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုဖြစ်လာအောင်လုပ်နေတာဖြစ်ကြောင်းလည်းဗိုလ်ချုပ်မှူးကြီးကပြောပါတယ်။မြန်မာနိုင်ငံမှာနှစ်ပေါင်း50ကျော်စစ်တပ်အုပ်ချုပ်နေရကနေဒီမိုကရေစီလမ်းကြောင်းပေါ်ပြန်လဲရှောက်လန်းလာတာသိပ်မကြားသေးခင်မှာပဲအခုFebruary 1ရက်မှာစစ်တပ်ကအာဏာပြန်ပြီးသိမ်းလိုက်တာလည်းဖြစ်ပါတယ်။ဒီမိုကရေစီအရသာကိုမီးဆန်းမိနေပြီဖြစ်တဲ့ပြည်သူအများစုကစစ်အာဏာသိမ်းတာကိုလက်မခံဘဲအာဏာဖီဆန်းလာကြတာကြောင့်စစ်တပ်နဲ့ရဲတွေကအင်အားသုံးချိန်မုံနေတာရဲပေါင်း100ကျော်လာပြီဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမေလ27ရက်နေ့အထိတည်ဆုံရတဲ့ဆန္ဒပြပြည်သူက812ယောက်ရှိနေပြီဖြစ်ပြီးအဖမ်းခံရသူက4258ယောက်ရှိနေတယ်လို့နိုင်ငံရေးကျင်းသားများစောင့်ရှောက်ရေးအသင်းကသတင်းထုတ်ပြန်ထားပါတယ်။